โอเคปาโมกค่ะดร.สวัสดีครับကျွန်တော်တို့ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့ကဘာမာရောမြန်မာမှာပါပေါ့เนาะတချို့ကဒီမထိုးကျင်တာတချို့ကြတော့လဲထိုးသင့်မသင့်မသေးကြတာပေါ့ဆရာเนาะအဲ့လိုနေခြားတွေရှိတတ်တာကြောင့်ဒီကာကွယ်ဆေးရဲ့ဒီတကယ်လက်တွေ့အခြေပါဖို့နဲ့တခြားသိသိသိလိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကဆက်ပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပြီးခဲ့တဲ့အင်ဗယ်လာနောက်ဆုံးဘက်ကိုပေါ့เนาะကဘာကာကွယ်ဆေးထိုးရသပတ်ဆိုတော့အမှတ်ပြောနိုင်ငံအလုံးမှာကျင်းပကြပါတယ်။ဒါကြောင့်ဒီကာကွယ်ဆေးတွေပေါ်လာတာကကျွန်တော်တို့လူငယ်တွေရာသူနှစ်ပေါင်းများစွာကဒုက္ခပြီးခဲ့တဲ့ကုသရောဂါတွေပေါ့လေ။လုံးဝနှိပါးဖျောက်တော့အောင်တော့လုံးနိုင်ခဲ့တယ်ပေါ့။ဖျောက်တဲ့ရောဂါဆိုလည်းပျောက်ပြီးပြီ။ဥပမာအဖြစ်ဆိုရင်ကြောက်ကြီးရောဂါပေါ့နော်။ small pox ပေါ်တယ်။ပမာလို့တော့ကြောက်ရောဂါပေါ့။ကြောက်ရောဂါဆိုလုံးဝပျောက်သွားပြီ။အဲလိုပဲကျွန်တော်တို့ကဒီပျောက်လို့လူနှိပါးရောဂါတွေရှိပါတယ်ဥပမာဆိုလို့ရှိရင်ပိုလီယိုဆိုရင်ပိုလီယိုကင်းစင်ကဘာတစ်ခွင်ပေါ့နော်ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကျက်ကျက်အချိန်ကိုရောက်နေပြီဒါပေမဲ့ပြီးခဲ့တဲ့ကိုဗစ်ကရောဂါဖြစ်လာတဲ့ခါကျတော့တကာကွယ်ဆေးထိုးလုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်အဲဒါကြောင့်နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီအားကိုမကြခင်မှာရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ကာကွယ်ဆေးကအကျိုးရှိတယ်ပေါ့ဆရာနော
်ဟုတ်ကာကွယ်ဆေးရဲ့အကျိုးတွေကအပြည့်တက်ဆိုတော့အများကြီးအလုံးပါတယ်ကာကွယ်ဆေးကအပြည့်အနေနဲ့ဆိုလို့ရှိရင်တော့အများသောဖြင့်အများဆုံးဖြစ်တာပါလေဆိုထိုးတဲ့နေရာမှာနာတယ်၊ရောင်ရမ်းတယ်၊နည်းနည်းဖျားတယ်ပေါ့နော်ဒါပဲရှိတယ်။ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့။ severe allergic reaction ဆိုတာကထထုံးကိုရှားတယ်။တန်းတယောက်လောက်ဖြစ်နိုင်တယ်။ဒါပေမဲ့အဲ့လိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထိုးပြီးတဲ့ဆရာဝန်ဆရာမတွေကဒါကိုဘယ်လိုခံရဖြစ်စင်းရမလဲဆိုတာလေ့ကျင့်သင်ကြားပေးထားပြီးသားပဲလေနော်။အဲ့တော့ဒီကာကွယ်ဆေးရဲ့အပြစ်ကမဆိုးတဲ့လောက်ပဲရှိတယ်အကျိုးကတော့ဒီကာဝယ်ဆေးထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ကျွန်တော်ကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောက်သွားပြီပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လေအဲ့လိုမျိုးရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာအဲ့ဒါလည်းတော်တော်လေးမဲသွားပြီကျွန်တော်ကဆိုလို့ရှိရင်ဒီယာလီတုတ်ခွေးဖြစ်တဲ့ချိန်မှာတာမောင်းများစွာပြည်တယ်ဒါတွေလည်းရောသွားတယ်ဒီကာဝယ်ဝက်သက်ကြိုက်တိုးဆိုတဲ့တော်တော်လေးဒုက္ခပေးတာတွေကနည်းလာပါကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ယောဂရည်တော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့ကာကွယ်ဆေးမှာ1ဒေါ်လာရင်းနှီးကျုံနိုင်အကျိုးမြတ်က23ဒေါ်လာထိရတယ်ဆိုရဲသုတေသနတွေရှိပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်ဆေးဆိုင်ရာလေ့လာသုတေသနတွေ့ရှိထားတာလို့ရှိသေးလားဆရာကြီ
းအဲ့ကာကွယ်ဆေးတွေကိုကျွန်တော်တို့ကတီထွန်ဖော်ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားတာမဟုတ်ကာကွယ်ဆေးထိုးပြီးရင်ဘာတွေထိခိုက်ပြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ပြောင်းလဲမှုတွေရှိသလားဆိုတာတောင်းလျှောက်စောင့်ကြည့်နေကြအမေရိကန်မှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆယ်စုနှစ်နဲ့ရှိပြီတော့ပေါ့နော်စောင့်ကြည့်ခဲ့တဲ့လေ့လာခဲ့တာရှိတယ်။အဲကြတော့ဘာမှထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူး။တစ်နှစ်တစ်နှစ်ကိုတာမောင်းများစွာသောအမေရိကန်ကလီးငယ်တွေကာကွယ်ဆေးရနေတယ်။အဲလိုပဲကမ္ဘာမှာလည်းတာမောင်းများစွာသောကလီးတွေကကာကွယ်ဆေးရနေပါတယ်။အဲလိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ကြီးဝင်နေတယ်ဆိုတာတွေ့ရပါတယ်။အဲကြောင့်ဒါလည်းအနေနဲ့ကင်းပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကကျွန်တော်ဒီကိုဗစ်ကာကွယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာကြီးဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
ဟောကလေးတွေကတချို့ကူးဆက်ရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစပြီးတော့ဖြစ်တယ်ပေါ့နော်အဲကြတော့သူကဒီအထိုးပဲထားလို့ရှိရင်ဒီကလေးတွေကဟိုမှာမွေးရခြင်းစကလေးတွေပါလိမ့်မှာခန္ဓာကိုယ်ရဲ့ကုက္ကာစနစ်ကမှတိတ်ပြီးတော့မဖုံညိုသေးဘူးပေါ့အဲကြတော့သူတို့မှာယောဂတွေကုဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်အဲကြတဲ့ခါကျတော့ငယ်လေးကလေးကကာဝယ်ဆေးထိုးဖို့အရေးကြီးလေးပါပဲဒါပေမဲ့ကိုဗစ်လိုယောဂမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်ကိုဗစ်ကတော့လူကြီးမှပိုပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်ပြင်းထန်မှုများတယ်ပေါ့နော်အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကယောဂအဆုံးသတ်သွားတာကကာဝယ်ဆေးထလာမှဖြစ်တယ်လိုင်းနင်းတဲ့ကာဝယ်ဆေးရလာပြီးထိရောက်တဲ့ကာဝယ်ဆေးရလာတဲ့နဲ့မြတ်ဒီကာယောဂါရဲ့ပြည့်နှံ့မှုထိမ့်သိမ့်လို့အများဆုံးရလာတော့
ပေါ့နော်ဟုတ်ကဲ့ဆရာကြီးဟိုတချို့ကာဝယ်ဆေးတော်တော်များများမှာပြန်ပြန်ပြီးတော့ဒီကလေးငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်ကိုဗစ်မှာလည်းထပ်ထိုးရတယ်လို့ပဲဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
ဟုတ်ကဲ့ပါလားဆိုတော့ဒီကာဝယ်ဆေးတွေကယောဂါအပြော့စားဖြစ်စေတယ်ပေါ့ဗျာကာဝယ်ဆေးမှာဒီယောဂါပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုသိအောင်လုပ်ပြီးဖြစ်ဖြစ်ဘုမို့ယောဂပွေရဲ့အစိတ်ပိုင်းလေးတရက်ကိုယူပြီးတော့ဖြစ်ဖြစ်ဘုမို့လည်းခုနောက်ပိုင်းမှာတော့ယောဂပွေရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော် recombinant DNA ဆိုတော့ပြန်လည်းတိဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပြီးတာတိုက်ပြီးတာဖြစ်ပါတယ်အဲ့လိုတိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူက ခန္ဓာကြီးအားလူထဲမှာရှိလာပေါ့ဒါပေမဲ့ဒီခန္ဓာကြီးအားကဒီကားလေးကြလဲဒါရှင်မခံဘူးပေါ့ဥမာ၄နှစ်ကြာတစ်ခါပြန်ရော့သွားတယ်ကိုဗစ်ဆိုလည်းခု6လလောက်ဆိုပြန်ရော့သွားတယ်အဲ့ခါကျတော့အားဖြည့်ကာဝယ်စေးထိုးရတယ်ပေါ့အဲ့လိုအားဖြည့်ထိုးလိုက်ရင်တော့ငကူရှိတာတဲ့အများကြီးပို့တော့စားတက်သွားဒါပေမဲ့နောက်ဒီလိုပဲတချို့ယောဂတွေပေါ့ဥမာတုပ်ကွေးယောဂကျတော့ကိုယ့်အကူပြောင်းနေတယ်ဒီဗိုင်းရပ်စ်ပိုးကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နှစ်မှာပိုးရှိတဲ့ပိုးကမတူဘူးဘသူတော့အရင်နှစ်ဖြစ်တဲ့ပိုးကိုသူကခန္ဓာရေးရှိလဲနောက်တစ်နှစ်ပိုးကိုခန္ဓာရေးမရှိဘူးအဲဒီခါကျတော့ကာကွယ်ဆေးတွေပြန်ပြန်ထိုးရတာရှိပါတယ်ကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးတွေစာကာကွယ်ဆေးတွေကတော့ကျွန်တော်တို့အားဖြည့်ကာကွယ်ဆေးထပ်ထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတော့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရငငယ်ရတော့ဘာလို့စောစောတည်းရရအဲ့တော့ကြီးမထိုးလေးလေးသူကဒီယောဂဘိုးနဲ့ကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဥပမာမူကြိုးထားမှထိုးမယ်ဆိုလို့ရှိရင်မူကြိုးမတိုင်ခင်နဲ့သူကပတ်ဝန်းကျင်ကအဖိုးလေးဖွားလေးကလေးတွေတူလေးဒီမလေးမျိုးမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမတွေနဲ့ထိတွေ့အဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂအဖို့ပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကကိုယ်ပဲယောဂရီကပဲမှာဖြစ်တတ်တယ်ဆိုတာကိုတွေ့ပြီးတော့ကာဝယ်သေးကိုပဲအချိန်မှထိုးရမယ်လို့လုပ်ထားတာလေအဲဒါကြောင့်မို့ဟိုဖြစ်နိုင်ရင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါတကယ်လို့အဲ့လိုကြောင်းကြောင်းကြောင်းမထိုးပြဘူးဆိုရင်လည်းတတ်နိုင်ရင်တော့မှီတဲ့အချိန်မှပြန်ထိုးရအကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ